ရခိုင်ပြည်နယ်ပုံနှံအမြောက်ဦးနဲ့မင်းပြမြို့နယ်တွေကနယ်မြေဒေသတချို့မှာအင်တာနက်ပိတ်ပင်ထားတာကိုပြန်လည်ဖွင့်လှစ်ပေးဖို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကုလသမဂ္ဂလူသားချင်းစာနာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာလက်ကင်ဖုန်းကတဆင့်အင်တာနက်ကိုအားကိုးအားထားပြရတာကြောင့်အင်တာနက်ဝန်ဆောင်မှုကိုပိတ်ပင်တာဟာကုလသမဂ္ဂလုပ်ငန်းတွေကိုအဟန့်အတားဖြစ်စေတယ်လို့ကုလသမဂ္ဂရန်ကုန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အင်တာနက်ပိတ်ပင်ခံရတဲ့မြို့နယ်၉မြို့နယ်အနက်၅မြို့နယ်မှာဝန်ဆောင်မှုတွေပြန်လည်ဖွင့်လှစ်ပေးခဲ့တဲ့လောက်ရကိုကြိုဆိုပေမဲ့ဝန်ဆောင်မှုဆက်လက်ပိတ်ထားတဲ့မြို့နယ်တွေမှာဆိုရင်ဒီကနေ့စက်တင်ဘာ30ရက်နေ့အထိဝန်ဆောင်မှုပိတ်ပင်ခြင်းဟာရပ်ပေါင်း100တရက်ရှိပြီလို့လည်းဖော်ပြထားပါတယ်။ဆက်လက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေအဲ့ဒီပဋိပက္ခတွေနဲ့ဆက်ဆက်နေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအပေါ်ကန့်သတ်ချက်တွေကြောင့်ဒေသခံပြည်သူတွေအတွက်ထိခိုက်တဲ့ကြားကထပ်ပြီးတော့အင်တာနက်ပိတ်ပင်ခံရတဲ့အတွက်နေ့စဉ်လူမှုဘဝကိုအကြီးအကျယ်အခက်အခဲဖြစ်စေတယ်လို့လည်းထောက်ပြထားပါတယ်။အင်တာနက်ပိတ်ပင်မှုဟာမြန်မာအစိုးရကလက်မှတ်ရေးထိုးထားတဲ့ SDG ရေရှည်တည်တံ့တဲ့ရည်မှန်းချက်မူတွေတန်ဖိုးတွေနဲ့လည်းဆန့်ကျင်နေတယ်လို့ဆိုထားပါတယ်။အင်တာနက်ဆက်သွယ်မှုပိတ်ပင်ထားတဲ့အတွက်စာနယ်ရိက္ခာ၊ပညာသင်ကြားရေး၊ကျန်းမာရေးဝန်ဆောင်မှုတွေနဲ့သတင်းအချက်အလက်ရရှိရေးဆိုင်ရာအခြေခံအခွင့်အရေးတွေကိုဆက်လက်ထိခိုက်နိုင်တဲ့အလားအလာရှိတဲ့အတွက်အင်တာနက်ပိတ်ပင်ထားတဲ့နယ်မြေဒေသတွေမှာပြန်လည်အသုံးပြုနိုင်အောင်လို့ချက်ချင်းပြန်ဖွင့်ပေးဖို့ကုလသမဂ္ဂရန်ကုန်ရုံးကတောင်းဆိုထားပါတယ်ရှင်။